ကချင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပြီးကချင်လူလတ်ရေးအဖွဲ့ KIO ဌာနချုပ်လိုင်းစာနာအထိလက်နက်ကြီးနဲ့ပစ်ခတ်နေတာတွေရှိသလိုနမ်ပင်းမြို့နယ်ကရွာတွေမှာလက်နက်ကြီးကြီးကျရောက်ခဲ့တာကြောင့်အရပ်သားတဦးသေဆုံးတဦးဒဏ်ရာရခဲ့ပါတယ်။ကာမိုင်းနဲ့အတူတနိုင်ဘက်မှာတိုက်ပွဲကြပိတ်မိနေသူတွေလည်းစစ်ဘေးလွတ်ရာကိုခေါ်ယူဖို့အခက်အခဲတွေရှိနေဆဲဖြစ်ပါတယ်။ကချင်ပြည်နယ်ကနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြမှာပါရှင်။
ဟုတ်ကဲ့ဒီလစတီရဲ့နေ့ကစိုးဝကြမှာကကချင်လက်ရေးတပ်ဖွဲ့ KIA ဌာနချုပ်လိုင်စာနဲ့ KIA တပ်စခန်းအနည်းဆုံး၄နေရာလောက်ကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့ရာကစနေနေ့မှာရေဆိုင်တိုက်ပွဲတွေဖြစ်ပွားလာခဲ့ပါတယ်။ဒီကနေ့မနေ့အစောပိုင်းမှာတော့နမ်တီမြို့နယ်ကချေးရွာတီရွာမှာလက်နက်ကြီးကြီးကြားရောက်ပေါက်ကွဲခဲ့တာကြောင့်လူထိခိုက်အသေးပြောက်ရှိခဲ့တယ်လို့လိုင်စာအနည်းကိုလည်းလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ကချင်ပြည်နယ်ကစစ်ကောင်တွေကိုကူညီနေသူတဦးကပြောပါတယ်။
ကိုဒီနဲ့နမ်ကြီးကမတော့ဟိုဟာလူတယောက်ရှိနေလေဟိုဘုံခါကနာဒီနဲ့နားနိုင်တော့မှာဒီဟာဆိုလက်မကြီးကြည့်ထွက်လာရကလုံးအင်းချက်ချီတယ်နဲ့အယောက်ကြားတော့ခုံသွားတယ်မင်းသားတော့တန်ကြာနဲ့ဒီကဲတော့အမင်းရဆိုင်ဘာသမလဲလက်မကြီးတော့တော်တော်လေးကြည့်တယ်လို့ပြောလေညတော့ဆက်နိုင်မပိုင်တော့ဆက်နိုင်တဲ့နိုင်ကြာတော့မှာတဲ့အဲ့ဒီမှာတော့လက်မကြီးခြေလုံးတော့ပြန်ပြည့်တယ်လို့ပြောချီတော့ခိုက်တော့မကြောက်ဘူးပြော
တုံဘုံခရွာမှာကြောက်တဲ့လက်နေကြီးကြီးကိုအစိုးရတပ်မော်ဘက်ကပြစ်ခတ်တာလို့ပြောဆိုတာတွေရှိနေမယ်။ဒီကြားအတည်ပြုချက်တော့မရသေးပါဘူး။လိုင်စာအနည်းကအခြေအနေကိုမေးမြန်းဖို့ KIO ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမယ့်အစည်းအဝေးမှာရောက်ရှိနေတာကြောင့်ဖုန်းပြန်လည်ဖြေဆိုတာမရှိခဲ့ပါဘူး။စနေနေ့ကလိုင်စာအနီးဘန်တောင်ရွာမှာတိုက်ပွဲတစ်ကြိမ်တနိုင်းမြို့နယ် KIA တပ်မှနေအခြေဆိုင်ရာအော်လော့ရွာအနီးမှာတစ်ကြိမ်နဲ့အင်းတော်ကြီးဒေသမှာတစ်ကြိမ်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ KIA ပါဝင်ဖွဲ့စည်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အင်းတော်ကြီးဒေသမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်မန်ဝဲရွာသား150ကျော်ဟာကာမိုင်းမျိုးဘက်ကိုတင်းဆောင်ဖို့ပြင်ဆင်ထားပေမဲ့လောလောဆယ်မှာအခက်အခဲတွေရှိနေကြောင်းဖားကံမျိုးနယ်ကအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးခမော်မြင့်ကပြောပါတယ်
။ကျောင်းစီရနေပြီးတော့မှလူမျိုးဖားကဦးစိတ်ကြီးနဲ့ဟိုဦးနာဆိုင်ဆိုတော့တူတယ်။ဒီကတူတော့သူကတက်ကတ်နေပြီးတော့မှသူကတောင်းအောင်ပြည်စီထားပါမယ်ထိထိထားပါမယ်ခါရဒီနေ့တည်းကျတော့သူကဘယ်လိုလုပ်ဦးလဲသူကသူပြည်စီမှာသူကသူ့ကိုတောင်းအောင်ပြည်စီလုပ်ပြန်တယ်။ဒါကလူမျိုးတွေဒုက္ခရောက်နေတယ်သမမူကမလာခဲ့ဘူးဆိုတော့အဲ့ဒီကလေးကချောင်းဝါးကနေပြီးတော့မှလုံးတိမ်ပဲလာမလားပဲလို့လာမလဲမသိဘူးကျွန်တော်ကအဲ့ဒီလာလိုက်လို့ပြောက်ထွက်လိုက်လို့ဒီကမ်းမိုက်ရတယ်ဒီကမ်းမိုက်မှာအရာနည်းလို့ထားတယ်ပေါ်ကြီးမှလည်းလို့ထားတယ်အကုန်လုံးလို့ထားတယ်ဒီက
ဆူဆောင်လူဟာဒီကနေ့ညနေမှာတော့ချောင်းဝါးရွာကိုရောက်နေပြီလို့လည်းပြောပါတယ် KIA တက်မာနဲ့အခြေပြုရာတနိုင်းမြို့နယ်အောင်လော့ရွာဘက်ကဆူဆောင်တွေကိုတော့တနိုင်းမြို့ကိုခေါ်ယူဖို့အတွက်အစိုးရတပ်မော်ကခွင့်မပြုသေးကြောင်းလဲတနိုင်းမြို့ကကယ်ဆယ်ရေးဆောင်ရွက်နေသူတဦးကပြောပါတယ
်။ဟိုညတော့ညနေတယ်ခင်ဗျာဒါပေမဲ့ဟိုအစ်မမကြောက်ကြဘူးဆိုတော့သူတို့ကလည်းအားပြတာညလို့တော့မရဘူး။သူတို့အကြောင်းကြားလာမလို့တော့ပြောရတယ်။ဒါပေမဲ့ကြားလို့များဖြစ်လာလို့ရှိရင်ဒီကောင်ကြီးမရှိဘူးလို့ဆိုရတယ်အမှုပြောတာ။အရင်ကတော့ဘယ်လိုသူရှိနေတယ်ကျွန်တော်တကယ်ရရှိတယ်ခင်ဗျာအောင်ရက်ကတော့တော့အတော်တော့ဖြစ်နေတယ်ဆက်ပါဖြစ်နေတယ
်ကချင်ပြည်နယ်မှာဒီလ၁၇ရက်နေ့မှာစတင်တဲ့တိုက်ပွဲတွေပေါ်အစိုးရတပ်မတော်က KIA အပေါ်ထိုးစစ်ကြီးတရားစင်ပြီးတိုက်ခိုက်တာအဖြစ်ပြောဆိုတာတွေရှိပေမဲ့စစ်ကြီးသုံးသက်သူတွေကတော့ဒီလ၆ရက်နေ့ကဖြစ်ပွားတဲ့ဖားကံမြို့နယ်ကတရားညီတော်တိုက်ပွဲအပေါ်လက်တုံ့ပြန်တာဖြစ်နိုင်ကြောင်းပြောဆိုထားပါတယ်